ရွေးကောက်ပွဲဆိုင်ရာမတမာမှုတွေကိုရဲအရေးပိုင်တဲ့အမှုနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်တဲ့အငြင်းပွားမှုတွေကိုတီးတန့်စီခွဲခြားတိုင်ကြားကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းရွေးကောက်ပွဲဆိုင်ရာမတမာမှုတိုင်ကြားချက်တွေကိုရွေးကောက်ပွဲကော်မရှင်အသီးသီးကအရေးယူဆောင်ရွက်နိုင်မှုအားနည်းတယ်ဆိုတဲ့ဝေဖန်မှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအခုလိုတုံ့ပြန်လိုက်တာပါ။မတ်တင်ဂီထိုက်ကစူးစီးတင်ပြပေးထားပါရဲ့ရှင်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့ရွေးကောက်ပွဲဆိုင်ရာပြည်မှုများနဲ့ပြည်တံများပြဋ္ဌာန်းချက်ပုံမှန်59ကနေပုံမှန်65အထိကျူးလွန်မှုတွေဟာရဲအရေးပိုင်တဲ့အတွက်ရဲကိုဓာတ်ရိုက်တိုင်ကြားရမှာဖြစ်တဲ့အကြောင်းတရားမဲ့ပြုကျင့်မှုတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဓာတ်ရိုက်တိုင်ကြားနိုင်ပြီးမဲဆွယ်စည်းရုံးမှုမှာပါတီတွေလိုက်နာရမယ့်စီမံစည်းကမ်းတွေချိုးဖောက်ရင်တော့နိုင်ငံရေးပါတီတွေစုဖွဲ့ထားတဲ့အငင်းပွားမှုဖြည့်ရှင်ရေးအဖွဲ့ကိုအသီးသီးတိုင်ကြားချရမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်။အငိမ့်စားဒုတိယရှင်းနေချုပ်လည်းဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုပြောပါတယ
်။အခန်း73မှာဝင်ရင်ရဲရဲပိုင်မှုဖြစ်တဲ့တိတိကျပြောထားတဲ့ရွေးကောက်ပွဲမတိုင်မီလဲတိုင်ကြားနိုင်တယ်ရွေးကောက်ပွဲကျင်းပနေတဲ့နဲ့တိုင်ကြနိုင်တယ်ရွေးကောက်ပွဲပြီး15ရက်တွင်လည်းတိုင်ကြနိုင်တယ်ဒါလို့ဆိုထားတာပေါ့တရားမပြုကျင့်မှု၁၄မှာပါတဲ့တရားမပြုကျင့်မှုကျူးလွန်လို့ရှိရင်အဲ့ဒီကအနိုင်ရလေတောင်းကလာတဲ့ရှုံးသွားနိုင်တယ်တရားမပြုကျင့်မှုကြောင့်အနိုင်ရပါတယ်ဆိုရင်ခုံပွဲဖွဲ့စစ်ဆေးမယ်တရားမပြုကျင့်မှန်တယ်မှားတယ်ပေါ့မှန်လဲမှန်တယ်လို့မမှန်လဲမမှန်တယ်လို့အဲ့ဒီကျွန်တော်တို့ကဆုံးဖြတ်တာပေါ့ဒါရှင်းရှင်းလင်းလင်းဥပဒေရှင်းရှင်းလင်းလင်းကိုအဲ့ဒါလေးတွေကိုတိတိကျကျတို့ဟိုဆောင်ရွက်သွားကြမယ်ဆိုရင်အခက်အခဲရှိမှာမဟုတ်ဘူးပေါ့
စံတာမဲပေးပိုင်ခွင့်ရွေးကောက်တင်းမြောက်ခံပိုင်ခွင့်ကိုမတရားသဖြင့်နှောက်ယှက်မှုမဲရဖို့လက်ပေးလက်ယူမှုတွေကဆလို့မဲစင်းမဲလက်မှတ်တွေကိုမမှန်မကန်ပြုလုပ်တာတွေအစုံပြစ်မှုဆိုင်ရာဆွဆွဲချက်တွေကိုတော့ရဲထံကိုထက်ရိုက်တိုင်ကြားကြဖို့ဥပဒေကပြဋ္ဌာန်းထားပါတယ်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကိုဓာတ်ရိုက်တိုင်ကြားနိုင်တာကတော့လွှတ်တော်ကိုယ်စားလှယ်လောင်းနဲ့သက်ဆိုင်တဲ့လက်ပေးလက်ယူမှုအနှောက်ယှက်ပေးမှုရွေးကောက်ပွဲအသုံးစရမမှန်မကန်တင်းပြမှုတို့လိုတရားမဲ့ပြုကျင့်မှုတွေကိုသာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကင်တွယ်ဖြည့်ရှင်းနိုင်တဲ့အခွင့်အာဏာရှိတာဖြစ်တယ်လို့အငိမ့်စားဒုတိယရှင်းနေချုပ်လည်းဖြစ်သူရွေးကောက်ပွဲကော်မရှင်နာဦးမြင့်နိုင်ကပြောပါတယ
်။ခန်းဆက်သုံးဆိုရင်ကျွန်တော်တို့စီလာလို့ကျွန်တော်တို့ကဟိုတုံ့ရစစ်သေးပိုင်းဝင်အခွင့်အာဏာအမှတ်ထားဘူးပေါ့အခန်းဆက်သုံးကိုအခန်းဆက်သုံးကရဲရဲပိုင်နဲ့ရဲဟုတ်တိုင်ရမယ်တရားရုံးကစစ်ဆေးမယ်တရားရုံးကနေတော့အပြစ်ဒဏ်ပေးမယ်အဲ့လိုအထာရအခွင့်အာဏာကိုနော
်
ဟုတ်ကဲ့ပါရှင်အခန်း၁၄ကြာမှာတရားမပြည့်စုံမှုကြာမှာကျွန်တော်ဟိုရွတ်တော်ဘုကော်မရှင်အနေနဲ့ဟိုအခွင့်အာဏာရှိတာပေါ့
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့
ပါအဲ့ဒါလည်းကျွန်တော်တိကျတဲ့ရှင်းပြတယ်တို့တို့ကိုတိကျလေးကိုဒါတွေအဲ့တိုင်းဟိုရှင်းပြပါတယ်အဲ့73နဲ့74ကိုနားလည်အောင်လုပ်ကြပါ73 74ဟို73ကို73ကိုကျူးလို့နဲ့ကျူးလို့နဲ့ဆိုပြီးကျွန်တော်တို့ဆိုတော့ကျွန်တော်တို့ကဟိုအခွင့်အာဏာမရှိဘဲနဲ့ကိုအခွင့်အာဏာအခန်း73ကအခွင့်အာဏာမရှိရဲရဲပိုင်လဲမှု
ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းမဲဆွယ်စည်းရုံးမှုဆိုင်ရာအငင်းပွားမှုတိုင်ကြားချက်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအရေးယူလှုံ့ဆော်ပေးတာမရှိဘူးဆိုပြီးပါတီတွေရဲ့ဝေဖန်မှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတုံ့ပြန်လိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလည်းပြန်ဖက်ပါတီချင်းသာမကနိုင်ငံရေးပါတီမဟုတ်တဲ့အဖွဲ့အစည်းတွေရဲ့နှောက်ယှက်ပေးမှုတွေပါကြုံတွေ့နေရတယ်လို့အတိုက်အခံ NLD ပါတီကလည်းပြောဆိုထားပါတယ်။ဒီအပိုင်းအတွင်းမှာပဲစကိုင်းတိုင်းဆလင်းကြီးမြို့နယ်တွင်ကရှမ်းကမ်းအနောက်ရွာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တို့မဲဆွယ်ပွဲကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တဦးကအနောက်ရှက်ပေးခဲ့တယ်လို့ဆလင်းကြီးမြို့နယ် NLD အောင်နိုင်ရေးအဖွဲ့ကဥက္ကိုကိုနိုင်ကအဖြစ်အပျက်ကိုအခုလိုပြောပြပါဗျာ
။နော်လွှတ်တော်ကိုယ်စားလှယ်လောင်းနေရဲ့ပေးမှာသူကကပ်ပြီးတော့ဝန်ဆောင်လိုက်တာခင်ဗျာ။နော်အဲ့မှာဆိုလို့ဒီမတီမရဲ့တန်ပြန်တိုင်းသမ္မတတွေတိုင်လို့ရတယ်ဆိုပြီးတော့နော်အဲ့မှာလူထိုင်ကုန်မှာပဲတတ်ထိုင်ရတယ်။နော်အဲ့တော့ကျွန်တော်အခမ်းအနားဆိုရယ်ခုနှစ်ခုရှိတဲ့နေရာမှာလေးခုပြီးခဲ့တော့အချိန်မှာကျွန်တော်တို့အခမ်းအနားကိုရပ်တင်လိုက်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပိုးဆိုးတာကကျွန်တော်တို့နော်ဒီအခမ်းအနားမကျင်းပနေမှာဆိုလို့ရှိရင်လည်းအဲ့ဒီအခမ်းအနားကျင်းပမယ်။နော်မင်းဒီပိုင်ကရှိတယ်နော်အဲ့မှာဟိုကိုမိုးမြင့်တို့ရဲ့မိသားစုကိုလည်းပြောမင်းတို့ဒီအခမ်းအနားကိုမလုပ်နဲ့ဒီအခမ်းအနားကိုလုပ်မယ်ဆိုလို့ရှိရင်တော့အဖန်ခံရမယ်။အဲ့လိုချင်းချောင်းမှုတွေလည်းပဲလုပ်တယ
်မဲဆွယ်မှုကာလတရားဝင်မစခင်နေပြည်တော်မှာမဲဆွယ်ခဲ့တဲ့တတိပုဂ္ဂလကိုစလဲလောင်းနဲ့ပြည်တော်စုဝင်ကြီးဦးမြင့်လှိုင်တို့ကို NLD ကရဲစခန်းကိုတိုက်ရိုက်တိုင်ချခဲ့ပေမဲ့ရဲစခန်းကလက်မခံခဲ့ပါဘူးရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလတွင်အနောက်ရှယ်ပေးခံရမှုတွေအပါအဝင်မမှန်မကန်ပြုလုပ်မှုတွေကိုတိုင်ချမှုတွေရှိပေမဲ့ထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်တဲ့အခြေအနေမျိုးကတော့အခုချိန်ထိနှေးပါနေသေးဖြစ်ပါတယ်ရှင်